ုချင်းပါပြီးစီခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးဒုတိယအကြိမ်ဖြစ်တဲ့ဝန်ကြီးချုပ်တက်တန်းအတွက်မေလ30ရက်နေ့မှာချင်းပါမယ်ကျန်းသစ္စာချင်းဆိုပွဲအခမ်းအနားကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘင်စတက်အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ဒေသရင်းတောင်ပိုင်းနဲ့ရှစ်တောင်အာရှကဘင်စတက်6နိုင်ငံဖြစ်တဲ့မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊တိရီလင်္ကာနိုင်ငံတွေကခေါင်းဆောင်တွေအပြင်ရှန်ဟိုင်းကော်ပိုရေးရှင်းအော်ဂနိုက်ဇေးရှင်းဥက္ကဋ္ဌဖြစ်တဲ့ကာဂျစ်စတန်နဲ့မော်ရီရှပ်စ်နိုင်ငံတွေကိုပါဖိတ်ကြားလိုက်တာပါ။ဒါဟာအိန္ဒိယရဲ့အင်းကြီးချင်းဦးစားပေးမူဝါဒအရဖိတ်ကြားတာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာန MEA ပြောခွင့်ရရာဗစ်ကူမာကပြောပါတယ်ဖိတ်ကြားထားတဲ့ခေါင်းဆောင်တွေကမြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တိရီလင်္ကာဝန်ကြီးချုပ်ရနီဝီခရီမက်ဆင်ဟီထိုင်းနိုင်ငံကဝန်ကြီးချုပ်ပရာယုတ်ချန်အိုချာနီပေါဝန်ကြီးချုပ် KP ရှာမာအိုလီနဲ့ဘူတန်ဝန်ကြီးချုပ်လိုတေးရှာရင်းတို့တက်ရောက်ဖို့အလားအလာရှိကြပါတယ်မြန်မာနိုင်ငံကဒေါက်ဆန်းစုကြည်ကတော့ဂျူနာထဲမှာဟန်ဂေရီနဲ့ချက်သမရနိုင်ငံတွေကိုတောရောက်ဖို့စီစဉ်ထားတဲ့အတွက်ဒီခန္ဓာကိုတက်အောင်မယ်ဆိုတာအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကလည်းအရှိအာရှကိုမေလ28ရက်နေ့ကစတင်ပြီးဆက်နေကြခီးထွက်ခွာဖို့ရှိတဲ့အတွက်သူ့ကိုယ်စား Liberation War ဝီရေးရဝန်ကြီး AKM Mohsen Mehak ကိုကိုယ်စားဆစ်လုပ်မှာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Imran Khan ကတော့တနင်္လာနေ့ကဝန်ကြီးချုပ် Narendra Modi ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဂုဏ်ပြုစကားပြောကြားခဲ့ပေမဲ့တက်ရောက်ဖို့တော့မရှိသေးပါဘူး။